အဲ့ဒါအရှင်မူကဘာမှပြောင်းလဲစရာမရှိပဲနဲ့ကွဲစရာရှိရင် EPP ဆိုတာလေးကွဲခဲ့တယ် ELD ကလည်းကွဲသွားတယ်အဲ့တော့တခြားကွဲလဲစရာတွေမရှိပဲနဲ့ဟိုဒေါက်တာအီမောင်ရဲ့စကားအရဆိုဟို၅ယောက်ကိုထုတ်ပေးလိုက်တာတို့ ELD ဖြစ်သွားတာတို့ဟာအဲ EMP ပြောကွဲသွားတာမဟုတ်ပါဘူးအပဲ့ကလေးတပဲ့အဲပဲ့သွားတာပဲဖြစ်ပါတယ်ဆိုတာမျိုးတွေနဲ့ပြောခဲ့တယ်လို့ပဲကျမတို့လည်းရှေ့ကိုအားကောင်းမောင်းတယ်ဒီကိုရဲ့ခိုင်မာတဲ့မူတွေရည်ရွယ်ချက်တွေလုပ်ငန်းရှင်တွေနဲ့ကျမတို့ရဲ့ဆွတ်တော်အမတ်တွေနဲ့ကျမတို့ကိုဝိုင်းရံတဲ့ပြည်သူတွေနဲ့ခင်ဗျဆက်နိုင်မယ်လို့ယုံကြည်မှုစင်းပါပဲဒေါက်တာအင်းမဟာဆွတ်တော်မှာအဲဟိုပါအကျံပေးတာပေါ့လေအကျံပေးတာမျိုးလုပ်တယ်အထူးသဖြင့်ရခိုင်ပြည်နယ်အစိုးရကိုဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတယ်ဒါကြောင့်အစိုးရဖွဲ့ကိုအပြစ်တင်ဆွဆွေးလုပ်ရမယ်ဆိုတော့ဆွတ်တော်ဥက္ကဋ္ဌကဖွဲ့စည်းပုံမှာအစိုးရဖွဲ့တစ်ဖွဲ့လုံးကိုပြစ်တင်ဆွဆွေးရမှာမဟုတ်ဘူးဘယ်ပုဂ္ဂိုလ်ကအဲချိုးဖောက်ဖို့လည်းလုပ်နေလဲမင်းမျိုးလည်းလုပ်နေလဲဒါပေကိုပဲကျွန်တော်တို့ကဥပဒေနဲ့အညီပဲဒီပြစ်တင်ဆွဆွေးရဲ့လုပ်ခွင့်လုပ်ခွင့်ရှိပါတယ်ဆိုတာမျိုးကိုစင်းလေးရင်းလေးကိုရခိုင်ပြည်နယ်အစိုးရတစ်ခုလုံးကိုဖြုတ်ချတာမျိုးကိုအဲလုပ်ရမယ်ကျွန်တော်လည်းပြီးတဲ့ဥပဒေပြင်ရခြင်းလည်းကပြောတယ်ဆိုတဲ့စကားမျိုးနဲ့ဒီလိုပဲအပြင်မှာဆွေးနွေးရင်းနဲ့နှုတ်ဆက်စာကြီးဟာကျမတို့ရဲ့ပါတီတဲကိုရောက်လာတယ်ဒါပေမဲ့မရောက်နေတဲ့ကအွန်လိုင်းမှာပြင်လိုက်ပြီ
โอเคအဲ့ဒီတော့ဒေါက်တာအေးမောင်ရဲ့အကြောင်းပြချက်ဒေါက်တာအေးမောင်တော်ကျင်တဲ့ပုံစံကရခိုင်ပြည်နယ်သူရောက်ဖြုတ်ချရေးကိုတော့အင်းနုစိန်တို့ကနေပါတီဝင်တွေကလက်မခံကျင်တဲ့သဘောဖြစ်တဲ့သူ့ပေါ့အဲ့လိုပြောလို့ရလား
အဲ့မှာနှစ်ပိုင်းရှိပါလေဆရာကျမတို့ပါတီကိုဆွေးနွေးခဲ့တာမျိုးမရှိပါဘူးလွှတ်တော်ဥက္ကဋ္ဌနဲ့အဲလွှတ်တော်ဆိုင်ရာအမျိုးရရဲ့ကိုယ်စားလှယ်များနဲ့အထူးသဖြင့်လွှတ်တော်ဥက္ကဋ္ဌနဲ့ဆွေးနွေးတာပါကျမတို့ပါတီကနောက်မှပြန်ပြည်ရတာပေါ့ဒါနဲ့ပတ်သက်ပြီးတော့လေအခုဒေါက်တာရင်းမအုပ်စုလို့ပြောနိုင်တဲ့အချို့တော့ကွန်ဆယ်လေတွေအွန်လိုင်းတွေမှာလည်းတော်တော်လေးကိုကြည်ကြည်ပြတ်ပြတ်အဲ့ဒီကလေးကရှင်းနေတာဘာကြောင့်ဆုံးပဲလွာကိုကျွန်တော်ကိုယ်တိုင်ပြင်ရလဲအစရာမျိုးတွေအဲမှာကျမတို့သိလာရတယ်နောက်လည်းကျမတို့ပါတီကမင်းမြန်ကြည့်တယ်ဆိုတော့ဆွတ်တော်ဥက္ကဋ္ဌကတော့ဖွဲ့စည်းပုံဆိုင်ရာပြန်တန်းကျင့်နဲ့အညီပဲရပ်တည်ပြီးတော့အဲစီကံနဲ့မြင်ရတဲ့တစ်တင်ဆွဆွဲနိုင်တဲ့ဒီထားရှိတဲ့ပုံကိုယ်တွေကိုပဲဒီလိုဆောင်ရမယ်တစ်ဖက်လုံးကိုအဖြုတ်ချမယ်ဆိုတဲ့ဖွဲ့စည်းပုံပါလို့တုံးလုံးကြီးကတော့အဲအဲ့ဒီလွတ်တော်ဥက္ကဋ္ဌကတော့ကျွန်တော်အနေနဲ့တော့မတွေ့မိဘူးပေါ့လေ
ရှိ
ဘူးဆိုတာမျိုးတွေနဲ့ပဲအခြေတင်ဖြစ်ကြတယ်ဒါနဲ့ပဲအတင်းစီစဉ်ထားတဲ့ဟိုဖြုတ်ချက်လွာကိုအွန်လိုင်းမှာတင်လိုက်ပြီးတော့နောက်ပြည့်ရက်မှာပဲအဲတားလေးကအဲပါတီကိုလာတင်တာပေါ့ရှာ
ဟုတ်ကဲ့
စီစဉ်ပါ28မှာလာတင်တာပါအ
ဲ့တော့ဒေါက်တာအေးမောင်ရဲ့အကြောင်းပြချက်ကိုကြည့်မယ်ဆိုရင်သူ့ရဲ့သဘောထားပိုပြီးတင်းမာတဲ့သဘောထားဖြစ်တယ်လို့သုံးသပ်လို့ရတာပေါ့နော
်ဟုတ်ကဲ့ကျမတို့ရဲ့ပါဠိဖွဲ့စည်းပုံမှာတော့ဘယ်ကိစ္စကိုပဲဖြစ်ဖြစ်စူပန်းခေါင်းဆောင်မှုနဲ့ဆောင်ရရမယ်ဆိုတော့ဟိုစီကံပြချမ်းပြီးတာဖြစ်ပါတယ်ဆရာ
ဟုတ်ကဲ့ဒါမှ
ဒါပေမဲ့ဒေါက်တာအေးမောင်ကတော့တစ်ခုခုလုပ်မယ်ဆိုရင်ပါဠိတွင်းမှာအရင်ဆုံးချပြတာမျိုးတွေဆွေးနွေးတာမျိုးတွေဟာကျမတို့ဟိုအတူဆောင်ရွက်ခဲ့တဲ့ခုနှစ်နှစ်တာကာလအတွင်းမှာတော့တကယ်ကိုအားနေခဲ့တယ်လို့ကျမဒီနေ့မှာတော့ပြန်ဝင်လင်းလင်းပြောချင်ပါတယ်။
ဟုတ်ကဲ့ဒါလှုပ်ထုံးလှုပ်နှီးပိုင်းပေါ့ကျွန်တော်ကဒေါက်တာအေးမောင်အကြောင်းပြတဲ့နိုင်ငံရေးအကြောင်းပြချက်က ANP ပါတီဟာပြည်နယ်လွှတ်တော်မှာအင်အားကောင်းရဲဇာနဲ့ရခိုင်ပြည်နယ်မှာ PNP လက်မခံဘဲတင်ထားတဲ့အစိုးရကိုလုံးဝဖြုတ်ချဖို့မကြိုးစားဘူးဆိုတဲ့သဘောနဲ့သူကအကြောင်းပြတယ်ဆိုပါတော့အဲ့ဒီဆိုတော့အဲ့ဒီအကြောင်းပြချက်ဟာပိုပြီးတင်မာတဲ့သဘောသူရက်တည်နေတာကNLD ကခံထားပြတဲ့အစိုးရကိုပါသူကလုံအောင်ဖြုတ်ချခြင်းနဲ့ဆွဲသဘောပေါ့ဘူးတင်းမာတော့ပြောလို့ရတာပေါ့ကြီးတော့
အဲ့ဒီအနေထားမှာတော့ပြောလို့ရပါလေဖြာ
ဟုတ်ကဲ့အဲ့ဒီတော့ဆက်ပြီးတော့နည်းနည်းစူးစမ်းကြည့်ချင်တာကတိတ်တင်းမာတဲ့သဘောနည်းနည်းပဲ့ထွက်သွားပြီလို့ဆိုလို့ရှိရင်ကြင်ခဲ့တဲ့တော့ Inu စိန်တို့ရဲ့ဒါ ANP ပါတီအနေနဲ့ပြည်ထောင်စုအစိုးရနဲ့စစ်မြေကြီးအလားအလာကောဘယ်လိုစီလာနိုင်တယ်လို့များကြိုပြီးစဉ်းစားမိပါတယ်ခင်ဗျာ
ကျမတို့ကတော့တင်းမာတယ်ဆိုတာလေကျမတို့ရဲ့ဥပဒေလုံထုံးလုံးကြီးတည်ဆဲနေအရင်ဆောင်ရွက်နိုင်တာကိုဆောင်ရွက်ကြမယ်ဆိုတဲ့ခက်ကပဲရက်တည်ပါတယ်ဒီနှစ်2016ကလည်း ANP ပါတီရဲ့သဘောထားထုတ်ပြန်ခဲ့တဲ့မူဖြစ်တဲ့အတွက်ဒီနေ့ထိကျမတို့တစုံတရာပြောင်းလဲပြုပြင် အချော့ပေးဖို့အနေထားလုံးဝမရှိသေးပါဘူ
းဟုတ်ကဲ့အဲ့တင်းမြင်းဆောင်2016ကိုအချင်းယုံလေးနဲ့ပြန်ပြောပြပါခင်ဗျာအခုပြည်သက်တွေပြန်ပြီးတော့
အချင်းယုံလေးကတော့အဲကျမတို့ဟာဒီစခိုင်းကြီးနယ်လွတ်တော်မှာအများဆုံးကိုယ်စားလှယ်တွေအနိုင်ရတဲ့အဲပါတီဖြစ်တယ်ဆိုတော့ဖွဲ့စည်းမှုရှိခိုင်းဥပဒေမှာဒီတနိုင်ငံလုံးအနိုင်ရတဲ့ပါတီကပဲဝန်ကြီးချုပ်ဖြစ်ရမယ်လို့ပြဋ္ဌာန်းချက်မရှိဘူးရွေးကောင်းခံရွေးချယ်ခံရတဲ့ကိုယ်စားလှယ်တခုဦးကိုဆိုတဲ့ပြဋ္ဌာန်းချက်ပဲပါတယ်ဒါကြောင့်လွတ်တော်ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ကျမတို့ရဲ့ခိုင်မျိုးသားဒီတရက်လုံးကယုံကြည်ကိုးစားရွေးချယ်ထားကြတဲ့ဒီရခိုင်မျိုးသားပါတီကိုရခိုင်ပြည်နယ်အစိုးရဖွဲ့စည်းပြီးတင်တယ်ဆိုတော့မူကိုပဲကျမတို့တင်ပြခဲ့တယ်ဒီလိုသားမဟုတ်ခွင့်မပြုခဲ့လို့ရှိရင်ကျမတို့ဟာဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုဘူးအတိုင်းခံဖြစ်ပဲရည်တည်သွားမယ်ဆိုတော့အတိုင်းခံဆိုတဲ့စကားကလည်းဆရာတို့အများကြီးသိပါတယ်ဒီမိုကရေစီနိုင်ငံရေးမှာအတိုင်းခံဟိုဟာ ruling party ရှိမယ် opposite party ရှိမယ်ဆိုတော့ကျမတို့က opposite party အနေနဲ့အတိုင်းခံကောင်းရင်ဒီအနာရလက်ရှိအစိုးရဟာပို့ပြီးတော့အလုံးလုံးတာအစီအပြေလင်းဆိုတော့နိုင်ငံလေးပြည်ဝင်တွေလည်းအများကြီးရှိပါတယ်ဆရာ
။
ဒါမျိုးတွေနဲ့ပဲကျမတို့ကဟိုဆက်ဟိုတိုက်ခံဆိုတာဟာအဲတူးရှင်ငါမင်းမယ်။အဲဘာပဲဖြစ်ဖြစ်တိုက်ခံလုံးမယ်ဆိုတော့ပြီးတင်တဲ့အဓိပ္ပာယ်ဖွင့်ဆိုချက်မျိုးမဟုတ်ပဲနဲ့တကယ်လုံထုံးလုံးကြီးလုံးလင်းလုံထားရှိတဲ့ဒီမိုကရေစီနိုင်ငံတွေမှာအဲလက်ရှိအစိုးရနဲ့ကျမတို့သူရတဲ့တွဲလုံးမယ်မတူတာတွေကိုအဲထောက်ပြမယ်ဝေဖန်မယ်ကန့်ကွက်မယ်ပြိနိုင်မယ်ဒါမျိုးအရာနိုင်ငံရေးယူကျင်းမှုအရာကျမတို့ကဒီအတိုက်ခံဖြစ်ရက်ပြီမယ်ဆိုပြီးတော့မြင့်မြတ်တဲ့စိတ်ထားနဲ့ဒီနိုင်ငံရေးယူကျင်းမှုအရာလုပ်ခဲ့တဲ့ကိစ္စ
ပါဟုတ်ကဲ့ဒါပေမဲ့
ကျမတို့ကို
ဟုတ်ပြီဟုတ်ပြီ
ကျမတို့အတိတ်ပဲဖွင့်ဆိုကြတာကအတူဖြုံလာမယ်အကုန်လုံးကိုကန့်လိုက်ထော်လာတိုက်မယ်ဆိုတဲ့ပါတီဆိုတဲ့သဘောမျိုးလို့တေးတင်အောင်လုပ်ခဲ့ကြတာရှိတယ်ကျမတို့လုံးဝတော့ကျမတို့ဒါတွေနဲ့ပတ်သက်ပြီးတော့ရန်ရဲသွားစရာတော့မရှိပါဘူ
းဟုတ်ကဲ့နောက်တစ်ခုကရခိုင်ပြည်နယ်ရဲ့အခြေအနေကိုလွှမ်းခြုံပြီးကြည့်မယ်ဆိုရင်ရခိုင်အမျိုးသားတွေရဲ့အမျိုးသားရေးစိတ်ဓာတ်ကပိုပြီးတော့ပြင်းထန်လာတဲ့ဘက်ကိုဥတည်နေတယ်။ဥပမာရခိုင်ပြည်ကရင်ဆိုင်ကြုံနေရတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပြည်သူတွေရဲ့သဘောထားပါမလာတဲ့ကိစ္စတစ်ခုလည်းရှိတယ်။အဲ့ဒီခါမှာသူကတက်မတော်ပိုပြီးတော့အကူအထားပြုကျင်လာတဲ့သဘောလည်းရှိရဲ့ဆက်သဖြင့်နိုင်ငံရေးအဖြစ်စိန်ခေါ်မှုတွေအများကြီးကြုံနေရပါတယ်။နိုင်ငံရေးသမားတွေနဲ့မကဘူးပြည်သူတွေရဲ့စိတ်ထက်မှလည်းပဲအဲ့လိုဖြစ်နေတယ်။ဒီအခြေအနေကဒါကောင်းတဲ့သဘောလို့ဆုံးသတ်မလားဒါကိုထိမ့်ဖို့လိုအပ်တယ်လို့ကောမြင်မိသလားတော့အင်းဥစဉ်သဘောထားပြောပါဦးခင်ဗျာ
ကျမတို့ကတော့နိုင်ငံတကာနိုင်ငံမှာစစ်တပ်ဆိုတာဟာတိုင်းပြည်ကိုကာကွယ်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့အခွင့်အရေးတည်ရဆိုတာကျမတို့လက်ခံပါတယ်ကျမတို့ရဲ့နိုင်ငံရေးအနေထားတမိုင်းကြောင်းမှာတော့စစ်အုပ်ချုပ်ရေးကိုတော်တော်လေးကိုခါခါပြီးပြီးကိုခံစားလာခြင်းကြပြီးဖြစ်တဲ့အတွက်စစ်အုပ်ချုပ်ရေးတပ်ဖွဲ့ကောင်းထောင်လာဖို့အနေထားကိုတော့ဒီလိုမကြိုက်ဘူးလို့ပဲကျမပြောချင်ပါလေဒီလိုလည်းမဖြစ်ကောင်းဘူးလို့ကျမတို့ကအမြဲတမ်းဟိုယူဆတယ်ညှော်နှင့်တယ်ဒါပေမဲ့တကယ်အမျိုးသားရန်အမျိုးသားအကျိုးစီးပွားကိုကာကွယ်ရမယ်ဆိုရင်တော့တပ်မတော်ရဲ့အခိုင်အလာကအရေးကြီးပါတယ်ဒီကာကွယ်ရမယ့်အရေးကြီးတာနဲ့လုံးရှုံပုံအပ်ပြီးတော့တော့ပြန်ပြီးတော့နောက်ကျောင်းပြန်ကျောင်းဆောင်ရဲ့ဖက်ကိုတောင်းမယ်ဆိုတဲ့အနေအထားမျိုးတော့ကျွန်မဘတော်မှလက်မခံ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့အခုဘ ਹੁ အစိုးရအနေနဲ့လူလူထောက်ခံမှုနဲ့ရေကောက်ပွဲမှာအနိုင်ရပြီးတက်လာခဲ့ပြီးရဲ့နောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာစီးပွားရေးပညာရေးစသဖြင့်လူမှုရေးအခြေအနေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးနိုင်ခဲ့တဲ့ဟာများရှိရင်နည်းနည်းပြောပြပါဗျာ
ကျွန်မတို့ဘက်မှာပြည်ထောင်စုအစိုးရအဓိကဟိုလူထုရဲ့ထောက်ခံမှုကြဆင်းရခြင်းဟာဒီအဆင့်ပါပဲအထူးသဖြင့်ကျမတို့ခိုင်မျိုးသားပါတီနဲ့တစုံတရာတွင်းဆုံဆွေးနွေးခေါ်ယူညှိနှိုင်းမှုကိုလုံးဝကိုပြစ်ပယ်လိုက်တယ်ကျမတို့ကိုဒါကျမတို့ရဲ့ရခိုင်လူထုအတန်ရခိုင်မျိုးသားတွေရဲ့အတန်ဟာပြည်ထောင်စုအစိုးရအထက်မှာတိမ်မုတ်သွားတဲ့အနေအထားကိုရှိတယ်ဆိုတော့ရခိုင်ပြည်နယ်တိုးတက်ဖွံ့ဖြိုးရေးတော့ကွန်ပဏီတွေနာမည်တွေအမျိုးမျိုးနဲ့ပွဲတယ်မဲ့ရခိုင်အတန်ပြောက်သွားပြီးတော့ရခိုင်တွေရဲ့အကျိုးစီးပွားတွေဟာရခိုင်ရင်းပြည်မှာလက်အနေထားကိုရောင်းလာတဲ့အင်းကျမတို့ရဲ့ဟိုချင့်မတိုးတာနောက်မဆုတ်တာအနေထားမှာပဲလက်ချေပြေလို့ဖြစ်နေကြတယ်ဆိုတော့အားလုံးမြင်တဲ့သိတဲ့အတိုင်းပါပဲဆရာ
အဲ့တော့နောက်ဆုံးစကားတစ်ခွန်းပြောရင်ပေါ့လေအစွမ်းငုံပေါ့မဖြစ်တော့မဖြစ်သင့်ဘူးပေါ့လေဒါပေမဲ့ရခိုင်ပြည်နယ်ဟာပြည်ထောင်စုနဲ့ ပို့ပြီးတော့ကင်းကွာလာတဲ့သဘောဖြစ်နေတယ်ဆိုရင်မှားစရာတော့ဘယ်နှစေ
ဒီတောင်သူကပြစ်တယ်လို့ကင်းကွာနေတဲ့သဘောပဲမဲ့တကယ်တမ်းကျွန်မတို့ဒီဥပဒေနဲ့အညီဖိုက်စည်းထားတဲ့ဒီပါတီနိုင်ငံရေးအချင်းအချင်းဟာတန်းတူရေးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီစနစ်ကိုထူထောင်သွားမယ်ပြည်ထောင်စုကိုထူထောင်သွားမယ်ဆိုပြီးတော့အခုဒီ27ပြည်လုံးပြည်ထောင်စုညီကြေးညီလာခံအဲဒီဘောင်းစီအမျိုးမျိုးနဲ့ဆွေးနွေးကြတဲ့အနေအထားတွေကအလုံးသိပြီးသားဖြစ်ပါတယ်ဒီလိုပုံပေါင်းပါဝင်ပြီးတော့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားကျင်ပါတယ်ဆိုတဲ့လူတွေကိုလက်ကမ်းဖို့ဒန်းဒီလေးတို့ထားဖို့နိုင်ငံရေးအဖြစ်ဒီဒန်းဒီလေးတို့ဆက်ဆံဖို့ဆွေးနွေးဖို့တရားလို့ပတ်တနာဖြစ်တဖို့ထားဖို့ကြိုးစားနေတယ်ပြစ်ပြစ်ခါခါဥပြစ်ခါပြူထားတဲ့သဘောမျိုးတယ်လျာကြံလုံးလိုက်တဲ့သဘောမျိုးပဲကျမတို့မြင်ပါတယ်တကယ်တမ်းကျတော့စစ်မှန်တဲ့ဖက်ဒရယ်ဒီထောင်စုဒီမိုကရေစီဒီထောင်စုကိုသွားကြမယ်ဆိုရင်အားလုံးတိုင်းသာလို့ပြောနေတဲ့ဒီလူမျိုးပေါ်အရှိခံတဲ့ဟောပြည်ရေးလေးပါတီတွေကိုအလေးထားပြီးတော့ဆောင်ရွက်ဖို့တွင့်ပါတယ်လို့ကျမပြောချင်ပါတယ်